အိန္ဒိယနိုင်ငံဟာဒေသတွင်းကအင်အားကြီးတရုတ်နိုင်ငံကိုတန်ပြန်နိုင်ရေးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရေချောင်းလုံခြုံရေးသမုဒ္ဒရာစီးပွားရေးအာကာသနဲ့တယ်လီဖုန်းဆက်သွယ်ရေးကဏ္ဍတွေမှာသဘောတူညီချက်အများအပြားကိုစနေနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကအိန္ဒိယဝန်ကြီးချုပ်နရင်ဂျာမိုဒီတတိယအကြိမ်ပြောင်းသက်တိုက်ဝန်ကြီးချုပ်ဖြစ်အာနာရယူပြီးနောက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာဟာနယူးဒေလီကိုစနေနေ့အတွင်းဒုတိယအကြိမ်ပြောင်းဖြစ်ဇွန်လ27ရက်နေ့ကရောက်ရှိနေတာဖြစ်ပြီးတော့အဲ့ဒီခီးစမှာနှစ်နိုင်ငံသဘောတူစာချုပ်တွေချုပ်ဆိုခဲ့ကြတာပါ။ရေချောင်းဆိုင်ရာကိစ္စရပ်တွေမှာအိန္ဒိယနိုင်ငံတွေနဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုချဲ့ထွက်ဖို့ရည်ရွယ်တဲ့အိန္ဒိယရဲ့ Indo Pacific ဖို့တရားများပူးပေါင်းဆောင်ရွက်မှုမှာပါဝင်လာတဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမိုဒီကပြောပါတယ်။ဒီသဘောတူညီချက်တွေဟာအိန္ဒိယနိုင်ငံတွေကိုပထမဦးစားပေးတဲ့ချင်းကပ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်။နိုင်ငံမြေကြီးခွဲဝေသုံးဆွနိုင်ရေးစွိုင်းကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်ရေးတွေမှာမြင့်တင်ဖို့ဆုံးဖြတ်နိုင်ခဲ့ကြောင်းဟာစီနာကနယူးဒေလီမှာသတင်းတောက်တွေကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာဇွန်လ9ရက်နေ့တုန်းကလည်းမိုဒီရဲ့တတိယအကြိမ်ပြောင်းဝန်ကြီးချုပ်ရာဒူးရှာယူတဲ့ကျန်းသစ္စာချိန်ဆိုပွဲကိုတက်ရောက်ခဲ့ပါသေးတယ်များ